ခြေခံဥပဒေပြင်ဆင်ရေးဆွေးနွေးမှုတွေမှာမျှတမှုမရှိခဲ့ဘူးဆိုတဲ့ဆွဆွဲချက်နဲ့တည်သူလွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကိုတာဝန်ကရုပ်သိမ်းဖို့တီခိုင်ပြိုးပါတီဘက်ကတည်သူလွတ်တော်မှာတင်သွင်းခဲ့တဲ့အဆိုရှုံးနိမ့်သွားတာကိုတင်ပြပေးပါမယ်။ကျွန်မမေခါပါ။တရားစုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကမိုင်းပြင်းတည်သူလွတ်တော်ကိုယ်စားလှယ်ဆိုင်ထုံးစိန်ကလွတ်တော်ဥက္ကဋ္ဌကိုတာဝန်ကနေရုပ်သိမ်းရေးအဆိုတင်သွင်းခဲ့တာဒီကနေ့မှာတော့လွတ်တော်မှာဆွေးနွေးခဲ့ပြီးမဲခွဲဆုံးဖြတ်ခဲ့ပါတယ်။အဆိုထောက်ခံဖို့တတ်မှတ်မဲရည်အတွက်မရတာကြောင့်ဒီအဆိုကိုလွတ်တော်ကပယ်ချခဲ့ပါတယ်
။လွတ်တော်ကိုယ်စားလှယ်များခင်ဗျာထောက်ခံဆန္ဒမဲရည်အတွက်မှ132မဲဖြစ်၍ဂတိရစာပြုပြီးသည့်လွတ်တော်ကိုယ်စားလှယ်စုစုပေါင်းဥယျာဉ်ဤအနည်းဆုံး3ပုံ2ပုံကထောက်ခံခြင်းမရှိတဲ့အတွက်ဤဥပဒေ119ဤဥပဒေကွဲကကြီးရအဆိုယခုအဆိုကိုအေးအေးယူဆောင်ရွက်ရမရှိကြောင်းကြေညာပါတယ်
။ဒီသူလွတ်တော်ဒုဥက္ကဋ္ဌဦးထွန်းထွန်းဟိန်ကလွတ်တော်ဥက္ကဋ္ဌကိုတာဝန်ကရုပ်သိမ်းရေးအဆိုနဲ့ပတ်သက်လို့တတ်မှတ်ထောက်ခံမဲမရခဲ့တဲ့အကြောင်းလွတ်တော်မှာအခုလိုကြေညာသွားခဲ့တာပါ။ပြီးခဲ့တဲ့ရက်ပိုင်းကလွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအဆိုအပါအဝင်လွတ်တော်တွင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေမှာတည်သူလွတ်တော်ဥက္ကဋ္ဌတဦးအနေနဲ့တာဝန်ကိုမျှမျှတတမဆောင်ရွက်တာစားတဲ့ဆွဆွဲချက်တွေနဲ့ဆွဲချက်တင်ဖြုတ်ချဖို့လွတ်တော်မှာပြည်ခိုင်ပြိုးအမတ်တဦးကအစိုးတင်လာခဲ့တာမို့အခုလိုဆွေးနွေးခဲ့ရတာပါ။ပြဋ္ဌာန်းထားတဲ့ဥပဒေနည်းဥပဒေအရလွတ်တော်ဥက္ကဋ္ဌကိုတာဝန်ကရုပ်သိမ်းတဲ့အစီအစဉ်အောင်မြင်ဖို့အတွက်ဆိုရင်လက်ရှိပြည်သူ့လွတ်တော်ကိုယ်စားလှယ်ရဲ့၃ပုံ၂ပုံထောက်ခံမဲ့ရရှိဖို့လိုအပ်ပါတယ်။ပြည်သူ့လွတ်တော်ဆိုင်ရာနည်းဥပဒေပုံမှန်116နဲ့119အရာလွတ်တော်ဥက္ကဋ္ဌအနေနဲ့ဒီလိုဆွဲချက်တင်ခံရခြင်းအတွင်းမှာဥက္ကဋ္ဌတာဝန်ကိုဒုဥက္ကဋ္ဌကိုခိတ္တလွှဲပြောင်းရတာမို့လွတ်တော်ဥက္ကဋ္ဌဥတီခွန်မြတ်အနေနဲ့မဲခွဲဆုံးဖြတ်တာမလုပ်ရမချင်းပြည်သူလွတ်တော်ဥက္ကဋ္ဌအနေနဲ့ကောပြည်တော်စုလွတ်တော်နိုင်ရကအနေနဲ့ပါတာဝန်ယူထားတဲ့တာဝန်တွေကိုဒုဥက္ကဋ္ဌဥထုံးထုံးဟိန်ကိုလွှဲပြောင်းတာဝန်ပေးအပ်ထားရတာမို့သူ့အနေနဲ့ကိုယ်စားလှယ်တဦးအဖြစ်သာဒီကနေ့လွတ်တော်ကိုတက်ရောက်ဆန္ဒမဲပေးခဲ့ပါတယ်ပြည်သူ့လွတ်တော်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့လွတ်တော်ကိုယ်စားလှယ်အရေးအတွက်က၃ပုံ၂ပုံကျော်ရှိတဲ့အတွက်ပြည်သူ့လွတ်တော်ဥက္ကဋ္ဌဥတီခွန်မြတ်ကိုဖြုတ်ချဖို့အရေးဟာအောင်မြင်ဖို့အလားအလာနည်းနေပေမဲ့ကြံ့ခိုင်ရေးပါတီကအခုလိုတင်သွင်းလာတာကနိုင်ငံရေးကစားမှုလို့နိုင်ငံရေးလေလာသုံးသပ်သူအချို့ကသုံးသပ်ကြပါတယ်။အစိုးတင်သွင်းလာသူတွေအနေနဲ့မတမာတဲ့နည်းနဲ့တင်ပြမှုလားဆိုပြီး NLD ပါတီရဲ့ထန်းတပင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးနေမျိုးထွန်းကလွတ်တော်မှာအစိုးတင်သွင်းတဲ့ဒီခိုင်ဖြိုးပါတီပေါ်မေးခွန်းထုတ်ခဲ့ပါတယ်
။နာဂာကြီးအနေဖြင့်အစိုးရှင်တင်ပြတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းများအားလုံးကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်435436နဲ့အညီပြည့်ပြည့်အောင်ဆောင်ရွက်ခဲ့ပြီးဖြစ်ပါလေ။ဆောင်ရွက်ရင်ပြက်ကွက်တယ်ဟုဆွဆွဲနေခြင်းဟာအစိုးရှင်အပါအဝင်အစိုးကိုလက်မှတ်ရေးထိုးတင်ပြတဲ့ကိုယ်စားလှယ်များဟာပြည်ထောင်စုလွတ်တော်တွင်ဆွေးနွေးပြည့်ပြည့်ခဲ့သောကိစ္စရပ်ကိုဆောင်ရွက်ရင်ပြက်ကွက်သည်ဟုမှတ်မှတ်ကန်တင်ပြနေခြင်းသည်ပြည်ထောင်စုလွတ်တော်နိုင်ငံကြီးဂုံတိတ်ခါကိုတိကြိုက်စေဖို့မတမာတော့နီးလန်းဖြစ်တင်ပြရာရောက်တဲ့အတွက်ပြည်သူလွတ်တော်ဆိုင်ရာနီးဥရေ30ကိုနီးဥရေခွဲတာတလင်းချင်းနဲ့ဓာရင်ကောက်ပါပြဋ္ဌာန်းချက်ကိုဖောက်ပြက်ကျွလွန်ရာရောက်နေပါတယ
်ဒီလိုတုံ့တက်မှုတွေနဲ့ပတ်သက်လို့ကြံ့ခိုင်ရေးပါတီကဒေါက်တာမောင်သိန်းကို VOA ကမေးမြန်းလာမှာတော့ဆွဆွဲချက်တွေအပေါ်ညင်းဆန်သွားခဲ့ပါတယ
်သေးသေးချာချာနည်းနည်းနည်းနည်းတွေးကြပါလို့ပဲမြင်ကြည့်ကြပါလို့ပဲအံပြပြောချင်းလွတ်တော်တွင်ထိန်းချောင်းခြင်းဒီမိုကရေစီပါအောက်ကောင်းထဲပေါ်တာပါအဲ့ဒါကလွယ်လို့အဲ့ဒါကလွယ်လို့နိုင်တာလည်းမရှိဘူးရှုံးတာလည်းမရှိဘူးလွတ်တော်တွင်ဒီမိုကရေစီထိန်းချောင်းခြင်းအလေးအထားကိုပေါ်ဆောင်ခြင်းတာဖြစ်ပါတယ
်ဒီကနေ့မှာတော့ပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့ပြည်ထောင်စုလွတ်တော်အစည်းအဝေးတွေကိုရန်နာလိုက်ပြီးဖြစ်ပါတယ်နောက်တစ်ချိန်လွတ်တော်အစည်းအဝေးတွေကိုလာမယ့်ဇူလိုင်လလယ်မှာကျင်းပဖို့ရထားတယ်လို့လွတ်တော်ကိုယ်စားလှယ်အချို့ကဆိုပါတယ်ဇူလိုင်လလယ်မှာလွတ်တော်ထက်ခေါ်ယူဖို့ရှိနေသေးတာကြောင့်ဥတီခွန်မြတ်အနေနဲ့ဇူလိုင်လလယ်မှာလုပ်မဲ့လွတ်တော်အစည်းအဝေးတွေမှာတော့လွတ်တော်ဥက္ကဋ္ဌအနေနဲ့ကပြည်တော်စုလွတ်တော်နာယကအနေနဲ့ပါတာဝန်တွေကိုပြန်လည်ထမ်းဆောင်သွားဖို့ရှိနေပါတယ်ရှင်။ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။